ဒီကနေ့ကြာသပတေးနေ့နောက်ပိုင်းမှာထုံမဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနလူကုန်ကူးမှုဆိုင်ရာနှစ်ပတ်လည်အစီရင်ခံစာမှာမလေးရှားနိုင်ငံဟာအနိုင်ဆုံးစင်တီရော့ကျသွားမှာဖြစ်တဲ့အကြောင်းဒီအစီရင်ခံစာနဲ့ရင်းနှီးဆက်ဆက်မှုရှိတဲ့သတင်းရင်းမြစ်နှစ်ခုကိုကိုကာပြီရိုက်တာသတင်းမှာဖော်ပြထားပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးအတွက်အနိုင်ဆုံးစံနှုန်းတွေကိုလိုက်နာဖို့ပြက်ကွက်တဲ့ဒါမှမဟုတ်လိုက်နာဖို့သိတာထင်ရှားတဲ့အာထုတ်ကြိုးစားမှုတွေမရှိတဲ့နိုင်ငံတွေကိုအမေရိကန်နိုင်ငံသားရေးဌာနကအဆင့်3သတ်မှတ်ပါတယ်။အဆင့်3ကိုကျသွားပြီဆိုရင်အမေရိကန်စီကတချို့ထောက်ပံ့ကူညီမှုတွေမှာထိခိုက်တရားမှုရှိနိုင်ပါတယ်။မလေးရှားနိုင်ငံဟာလူကုန်ကူးခံရသူတွေအတွက်အရေးဆုံးအဖြစ်လူသိများပါတယ်။အရှိတောင်အာရှနိုင်ငံဖြစ်တဲ့မလေးရှားဟာစက်ရုံတွေနဲ့စိုက်ပျိုးရေးလုပ်ငန်းတွေအတွက်ရွှေပြောင်းအလို့သမားတပန်းလောက်ကိုနှီးခိုနေရတဲ့နိုင်ငံမှာဒုက္ခရယ်ရင်နဲ့ခိုလုံခွင့်တောင်းခံသူ 13,000 ကျော်ရှိပြီးအများစုကမြန်မာပြည်ကရိုဟင်ဂျာတွေဖြစ်ကြပါတယ်။မနှစ်ကလူကုန်ကူးမှုအဆင့်နှစ်မှာရှိနေခဲ့တဲ့မလေးရှားဟာဒီနှစ်ထုတ်ပြန်တဲ့လူကုန်ကူးခံရသူများဆိုင်ရာအစီရင်ခံစာ TIP မှာအဆင့်3ကိုကျတင်သွားမှာဖြစ်တဲ့အကြောင်းသတင်းဌာနတွေနဲ့စကားပြောခွင့်မရှိလို့အမည်မဖော်လိုတဲ့အဲ့ဒီသတင်းရင်းမြစ်ကပြောတာပါ။ပြီးခဲ့တဲ့နှစ်ကအမေရိကန်အကောက်ခွန်နဲ့နေဆက်ကာကွယ်ရေးဌာနCBP ကစုံလမ်းစစ်ဆေးချိန်မှာအရမလုံအားပေးစိတ်ခိုင်းမှုရှိတယ်လို့သွတ်သွဲခံရတဲ့မလေးရှားကုမ္ပဏီ3ခုရဲ့တွင်းကုန်တွေကိုပိတ်ပင်ခဲ့ပါတယ်ရှင်။